Florida ပြည်နယ် Orlando မြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်ပစ်ခတ်မှုအပေါ်မြန်မာ LGBTQ ရဲ့တုံ့ပြန်မှုတွေကိုတင်ပြမှာပါရှင်။ပြီးခဲ့တဲ့တနင်္ဂနွေနေ့အစောပိုင်းက Orlando မြို့လိင်တူချစ်သူတွေတွားရောက်နေရှိတဲ့ Pulse Night Club မှာဖြစ်ပွားတဲ့တနက်ပစ်ခတ်မှုတွေမန္တလေးမြို့မှာ LGBTအရေးလှုပ်ဆောင်တဲ့အဖွဲ့အစည်းတချို့ကဆူတောင်းပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းသူတို့တွေပေါ်မုန်တီးစိတ်တွေပပအောင်လှုပ်ဆောင်ဖို့လိုအပ်နေတာတွေကိုဒီဖြစ်ရက်ကပြသရာရောက်တယ်လို့ LGBT အရေးလှုပ်ဆောင်သူတွေကဆိုပါတယ်။ကိုရဲကောင်ကအပြည့်စုံကိုပြောပြမှာပါရှင်
။ဂျွန်လ12ရက်နေ့ကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ Pulse Night Club မှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုမှာတနက်သမားအပါအဝင်လူပေါင်း50ဦးသေဆုံးပြီး53ဦးဒဏ်ရာရရှိခဲ့တဲ့အတွက်အမေရိကန်နိုင်ငံသမိုင်းမှာအဆိုးဝါးဆုံးတနက်ကန်အကြမ်းဖက်မှုဖြစ်ခဲ့ပါတယ်။ဒီဖြစ်ရက်အတွင်းမှာတေဆုံးခဲ့ရသူတွေကိုလေးစားခြင်းအထိမ်းအမှတ်ပြသတဲ့အနေနဲ့ကမ္ဘာတစ်လွှားကအမေရိကန်တန်ယုံအနေနဲ့ကောင်စစ်ဝင်ရုံးအလုံးမှာအမေရိကန်နိုင်ငံအလံကိုတိုင်တဝက်ချပြီးလွှင့်ထူထားကြဖို့သမ္မတဥဘာမာကကြေညာချက်ထုတ်ပြန်ထားခဲ့ပြီးရန်ကုန်မြို့ကအမေရိကန်တန်ယုံမှာလည်းအလံကိုတိုင်တဝက်ချလွှင့်ထူထားခဲ့တာဖြစ်ပါတယ်။အလားတူရန်ကုန်မြို့အမေရိကန်စင်တာနဲ့မန္တလေးမြို့ဂျက်ဖာဆန်စင်တာတွေမှာလည်း LGBT တွေကိုကိုစားပြုတဲ့တပ်တန့်ရောင်အလံကိုအမေရိကန်နိုင်ငံအလံရဲ့အောက်မှာတိုင်တွဲချပြီးအတူကလွှင့်တင်ထားခဲ့ပါတယ်။အော်လန်ဒိုမြို့မှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မန္တလေးမြို့မှာလူအခွင့်အရေးပညာပေးလုပ်ငန်းတွေဆောင်ရွက်နေတဲ့ Several Authorized Negotiate ကမြန်မာအဖွဲ့နဲ့အခြားမိဖအဖွဲ့တွေပူးပေါင်းပြီးမန္တလေးတပ်တော်ဝင်အတွင်းကဘလုံးကွင်းမှာဆူတောင်းပွဲတစ်ခုကျင်းပခဲ့ပါတယ်။
မနာပါဖြစ်တဲ့ကျွန်တော်တည်တည်ချင်းညနေပိုင်းမှာကျွန်တော်တို့စီမှာတွန်ပွိုင်းလေးတွေနဲ့ဒီကျွန်တော်တို့ transgender man နဲ့ woman တွေနဲ့ဘောလုံးကံမှုအစီအစဉ်ရှိတယ်ဒီအဲ့နေရာမှာကျွန်တော်တို့ဒီ transgender man တွေနဲ့ကျွန်တော်တို့ဒီအမတ်တရားဒီသွားတဲ့သူတို့နဲ့သွားဆိုတော့ဝန်ထဲကြောင်အထိုင်မှန်နေတဲ့ LGBT flag တွေနဲ့ Stanford Orlando ဆိုပြီးမှလူစည်းလုံးနဲ့ရှိကြောင်းနေနဲ့ခွန်အားပြအနေနဲ့ကျွန်တော်တို့ shoot down တဲ့ပုံစံမျိုးကြီးကျွန်တော်လုပ်ခဲ့တယ်ဘာကျွန်တော်တို့ဒီ LGBT ရဲ့မဟုတ် man လေးမှရှိတဲ့ဒီ LGBT နဲ့ပတ်သက်ပြီးတော့တွဲဆက်ပြီးတော့မှဒီ LGBT community ကိုလက်ခံနားလည်ပေးတဲ့alliance တွေပေါ့နော်တခြားဒီရပ်ပတ်ဖွဲ့စည်းတွေကမိတ်ဆွေတွေတော့တွေ့တယ်ပါပ
ါဒါကတော့ကံမြန်မာအဖွဲ့ရဲ့တီထောင်သူကိုစည်းစာကြီးပြောသွားတာပါခုလို့ Orlando မြို့ကပြည်သူတွေနဲ့ LGBT အတိုက်ဝန်းအတွက်အားပေးထောက်ခံမှုကိုပြသခဲ့တဲ့မြန်မာနိုင်ငံကမိတ်ဆွေတွေကိုကျေးဇူးတင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာကြေးသားဖော်ပြခဲ့ပါတယ်အလားတူပဲမြန်မာနိုင်ငံမှာလိင်လူချစ်သူတွေရဲ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့အစည်းအလုံးကိုစုစည်းထားတဲ့မြန်မာ LGBT Right Network ကဒီဝန်ထဲပေါ်အဖြစ်ပြက်နဲ့ပတ်သက်လို့မြန်မာနိုင်ငံ LGBT လူမှုအတိုင်းဝိုင်းကအမေရိကန်နိုင်ငံကကာကွယ်ရှင်မိသားစုတွေနဲ့ထပ်တူထပ်မြဝန်းနေမိတဲ့အကြောင်းကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်မြမလူဖွဲ့စည်းမှာလိင်လူချစ်သူတွေပေါ်မုန်တီးတဲ့စိတ်တွေကြီးကြီးမားမားရှိနေတော့မယ်လို့လိင်လူချစ်သူတွေအခွင့်အရေးလှုပ်ရှားမှုတွေမှာပါဝင်လှုပ်ဆောင်နေတဲ့မော်ဒယ်နဲ့ရုပ်ရှင်သရုပ်ဆောင်ကိုဥက္ကာမင်းမောင်ကပြောပါတယ
်အဲ့ဒီတော့ကျွန်တော်တော်တော်ခံရင်းတယ်တော်တော်လည်းစိတ်မကောင်းဖြစ်တယ်အရ50ဆုံးပြီးတော့အရ50ဒုက္ခရဖြစ်သွားတယ်မပြီးသားဒီတစ်ကမ္ဘာလုံးနဲ့တက်ဆိုင်တော့ hate crime ဖြစ်သွားတယ်ဒီဘာနိုင်ငံမှာလည်းဟိုပိုးပေတော်တော်များတယ်ဆိုတော့ကျွန်တော်မေးထုံးရဒီဘွားရုပ်ရှင်ရိုက်တော့ကတော့ဝဲပြီးတဲ့ခန္ဓာအကြမ်းမှာလည်းလူချစ်သူကရိုက်နေပါညာဆိုတော့ Facebook မှာတင်တော့အများကြီးပဲဆက်ကြဒီမှာဒီနေနဲ့မရိုက်သေးဘူးရိုက်တယ်မရိုက်သေးဘူးဆိုတာအဲ့ဒါဒီ gay ဆိုတာဒီ LGBT ဆိုတာလူနိုင်ငံတိုင်းဝင်ရှိတယ်အဲ့ဒီပုံမှာ live စတင်ပြီးတော့အဲ့လိုပြောတဲ့လူတွေတော်တော်များတယ်ဆိုတော့ကျွန်တော်တွေ့လိုက်တယ
်အမေရိကန်နိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာမြန်မာနိုင်ငံကလိင်လူချစ်သူတွေရဲ့အခွင့်အရေးလှုပ်ရှားမှုတွေပေါ်ဘယ်လိုတက်ရောက်မှုရှိနိုင်မလဲဆိုတာကိုကန်မြန်မာအဖွဲ့ကကိုစည်းစာညီညီကအခုလိုပြောပါတယ်
မအောင်ဆုံးဆိုရင်လည်းကျွန်တော်တို့နိုင်ငံမှာ homophobic ကြားနေတဲ့အရန်မြင့်တဲ့ခါကျတော့ဒီ LGBT အရေးကိစ္စနဲ့လှုပ်ဆောင်မှုကိစ္စရက်တွေအကုန်လုံးကအရန်ကိုအားနည်းနေပြီးတယ်လှုပ်ဆောင်ရတဲ့လူတွေအတွက်လည်းခက်ခဲတဲ့အရန်များတယ်ဒီလိုမျိုးလောက်ခံရတယ်ဆိုတာတွေကကျွန်တော်တို့အတွက်ပို့ပြီးတော့ကျွန်တော်တို့ခွင့်ရေးအတွက်ကျွန်တော်တို့ရင်ဆိုင်တိုက်ပွဲဝင်ဖို့အတွက်အများကြီးလူကြီးရဲ့ဆိုတဲ့ဟာကိုတတိပေးတက်လန်လိုက်တယ်လို့မျိုးကျွန်တော်တို့အချင်းချင်းတော့ခံစားရတယ်ပေါ့နော်အများကြီးသူအမြင်နေနေရတော့ကျွန်တော်တို့မြင်လာတော့ဒါဟာကျွန်တော်တို့ကဒါမျိုးကမကောင်းဘူးဆိုတဲ့ဟာမျိုးပေါ့နော် max အကြီးကြီးပေးတာကလွဲရင်အများစုရဲ့ပြန်လာတဲ့ feedback ကအနှုတ်တော်ဆောင်တဲ့အနေအထားမျိုးလောက်ပဲကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဒါကြောင့်မို့ပါ
လူပေါင်းများစွာအစုလိုက်ပြုံလိုက်တည်ဆုံးစေခဲ့တဲ့ဒီဖြစ်ရက်ဟာ LGBT တွေပေါ်အကြောင်းမဲ့တသက်မုန်တီးမှုကိုအခြေခံတဲ့လောက်ရဖြစ်တယ်လို့ယူဆတဲ့အကြောင်းနဲ့ဒီလိုအကြောင်းမဲ့တသက်ဖြစ်ပေါ်နေတဲ့မုန်တီးမှုတွေကိုမဖြေရှင်းနိုင်ရင် LGBT တွေအနေနဲ့ဘလောက်ပဲကောင်းကောင်းမွန်မွန်ပြုမှုနေထိုင်ပေမဲ့လည်းအခုလိုတုံ့လှုပ်ဖွယ်အဖြစ်ပြက်တွေဆက်ဖြစ်နေဦးမှာဖြစ်တယ်လို့မြန်မာ LGBT Right Network ရဲ့ကြေညာချက်မှာဖော်ပြထားပါတယ်